နယ်မြေပိုင်ဆိုင်မှုအတွက်တရုတ်နိုင်ငံနဲ့ညင်းပွားနေကြတဲ့နိုင်ငံတွေပါဝင်အရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံရဲ့ဒီသတင်းပတ်ကုံမြန်မာနိုင်ငံမှာပထမဆုံးအကြိမ်ကျင်းပမဲ့ထိပ်သီးဆွေးနွေးပွဲဟာဒေသရင်းနိုင်ငံတွေအတွက်ဩဇာကြီးမားတဲ့တရုတ်နိုင်ငံနဲ့ရင်ဆိုင်ရာမှာဆန်းသတ်မှုတစ်ခုဖြစ်မယ်လို့အကဲခတ်တွေမြင်နေကြပါတယ်။ထိပ်သီးဆွေးနွေးပွဲကျင်းပဖို့ရှိနေချိန်မှာပဲအာဆီယံသင်္ဘောတွေဖြစ်ကြတဲ့ VN ဖိလစ်ပိုင်နိုင်ငံတို့နဲ့တရုတ်နိုင်ငံကြားတင်းမာမှုတွေကြီးထွားလာနေတာကြောင့်ဒီကိစ္စကိုဆွေးနွေးပွဲမှာထက်သွင်းလာကြလိမ့်မယ်လို့မျှော်လင့်နေကြတာပါ။ဒါမှလည်းတရုတ်နိုင်ငံရဲ့နိုင်ငံရေးစီးပွားရေးဩဇာအရှိန်အဝါတွေမကင်းဘူးလို့ယူဆနေကြတဲ့မြန်မာနိုင်ငံမှာကျင်းပမဲ့အာဆီယံညီလာခံမှာတရုတ်နိုင်ငံနဲ့ထိတဲ့ရင်ဆိုင်ရမယ့်ကိစ္စတွေကိုကြေကြေပြန့်ပြန့်ဆွေးနွေးနိုင်ပါမလားဆိုတာကိုလည်းတန်လျာရှိနေကြပါတယ်။ဒီသတင်းပတ်ထက်မှာပဲတရုတ်နိုင်ငံကကမ်းလွန်ရေးနဲ့တူဖော်ရေးလုပ်ငန်းတွေကိုတိုးချဲ့လုပ်ကင်လာရကဗီယက်နမ်နိုင်ငံနဲ့ထိတဲ့ရင်ဆိုင်မှုတွေဖိလစ်ပိုင်နိုင်ငံကတရုတ်ငါးဖမ်းတင်မောသားတွေကိုဖမ်းဆီးခဲ့တာတွေကြောင့်လည်းတင်းမာမှုတွေပေါ်ပေါက်နေတာပါ။တရုတ်နိုင်ငံကရေနံတူဖော်ရေးလုပ်ငန်းတွေတိုးချဲ့လုပ်ကင်မဲ့နေရာမှာဗီယက်နမ်ကင်းလယ်သင်္ဘောတွေကိုတရုတ်သင်္ဘောတွေကထပ်တလဲလဲဝင်တိုက်တာမိသက်ပတ်တည်နဲ့ပပျန်းတာတွေလုပ်ခဲ့တယ်လို့ဗီယက်နမ်နိုင်ငံကပြောဆိုခဲ့တာပါ။ဗီယက်နမ်နိုင်ငံကြားရေးဝန်ကြီးဌာနကတော့တရုတ်နိုင်ငံရဲ့ကမ်းလွန်ရေနံလုပ်ငန်းတွေတိုးချဲ့တဲ့အစီအစဉ်တွေကိုချက်ချင်းရပ်ဆိုင်းဖို့လည်းတောင်းဆိုထားပါတယ်။